ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျွလွန်နေဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအန်စီဂျီနိုင်ငံတကာတရားရုံးကတရားစီရင်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုလက်ခံတဲ့အကြောင်းအန်ယူဂျီကြားကာလအမျိုးသားညီညွတ်ရေးအစိုးရကကြေညာချက်ထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုစားဂမ်ဘီယာနိုင်ငံကတရားဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့အန်စီဂျီရဲ့တရားစီရင်ပိုင်ခွင့်ကိုအရင်အ ဒီလာဖေဗူအာရီလ20ရက်နေ့ကျနာတဲ့အခါအဲ့ဒီကနအူခုခံခြေပါချက်ကိုပြန်လဲရုပ်သိမ်းကြောင်းမနေ့ကဖေဗူအာရီလ10ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းဒီကိစ္စစစ်ဆေးကြားနာရေးမှာ ICJ ကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတန်တမာနေတဲ့ဒါထိတွေ့ဆက်သွယ်နေပါတယ်။တရားစွဲဆိုထားတဲ့ကိစ္စဒီလာဖေဗူအာရီလ20ရက်နေ့ကျနာတဲ့အခါပြန်လဲခြေပဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကVOA ကိုပြောဆိုထားပါတယ်။အညူဂျီကလည်းသူတို့အနေနဲ့ဒီအမှုကိုပြန်လဲခြေပဖို့ရှောက်လဲချက်တင်ထားတယ်လို့ဆိုပါတယ ucho motongo, ya yi kozile enene asato setwebo anyujiga taiton tabare. ICJ ma, yama yego, yendakao jana sisirunga, yamanangan kozate yao pichagere, nangano ataminga poko, don sansuji mateyao nae, alternate agent, kozapu nae kozile pie, tamaji ucho motongo, so putapi pite lule, anyuji nanganyaye wunji, dozima aunga pioso tabare kame.